American ဒီနိုင်ငံအကြကုန်သွယ်ရေးစစ်ပွဲအရှိန်မြင့်တက်တဲ့မြင့်တက်လာခဲ့ပါပြီ။ American သမ္မတ Donald Trump ကဒေါ်လာဘီလီယံ150တန်ဖိုးရှိတဲ့ကျောင်းနိုင်ငံထုတ်ကုန်တွေပေါ်အောက်တိုဘာလမှာစတင်ကောက်ခံမယ့်အခွန်ကို25ရာခိုင်နှုန်းကနေ30ရာခိုင်နှုန်းအထိတိုးမြှင့်ကောက်ခံမယ်လို့တောက်ကြားနေမှာတင်ညာခဲ့ပါတယ်။ဒါပြင်ပြည်ပူမစီတွေပေါ်စက်တင်ဘာလ1ရက်ကစပြီးကောက်ခံမယ့်အခွန်ကိုလည်းဆရာခိုင်နှုန်းကနေ25ရာခိုင်နှုန်းအထိထပ်တိုးမယ်လို့ Twitter မှာရေးသားခဲ့ပါတယ်။အဲ့ဒီဒီကုမစီတွေရဲ့တန်ဖိုးကတော့ဒေါ်လာဘီလီယံ300ရှိပါတယ်။American dollar 95 billion တန်ဖိုးရှိတဲ့ American ကုန်ပစ္စည်းတွေအပေါ်သုံးတွင်းကုန်ခွန်တိုးမြင့်ပြီး American ကားတွေအပေါ်အခွန်25ရာခိုင်နှုန်းတိုးကောက်မယ်လို့ပြောနိုင်ငံကကြေညာခဲ့ပြီးမှ American သမ္မတ Donald Trump အခုလိုတုံ့ပြန်ကောက်ခံကြောင်းပြောပြရဖြစ်ပါတယ်။ကြာသေးရင်နိုင်ပိုင်းတွင်ကတော့ American company တွေအနေနဲ့တရုတ်နိုင်ငံပြန်ပတခြားနည်းလမ်းတွေချက်ချင်းရှာကြံကြဖို့သမ္မတ Trump ကအမိန့်ပေးလိုက်ပါတယ်။ဘယ်လိုအနာဂတ်အသုံးပြုသည့်ဒီအမိန့်ကိုပေးတဲ့ဆိုတာကိုသမ္မတကရှင်းလင်းပြောကြားခြင်းရှိပေမဲ့ဒီကအကောင့်တိုးခေါက်တဲ့ကိစ္စကိုတောက်ချာနေမှာတုံ့ပြန်မယ်လို့တော့တမထရမ်ကပြောထားခဲ့ပါတယ်။သူရဲ့ Twitter ရေးသားချက်တွေမှာ American company တွေကိုအမိမြေကိုပြန်လာကြဖို့လည်းပါရှိပါတယ်။တမထရမ်ရဲ့တရုတ်ဆိုရာတို့ရဲ့အခုလိုအကြေညာချက်တွေကြောင့်ဈေးကွက်ကမတည်မငြိမ်ဖြစ်စေတာဖြစ်သွားခဲ့ပါတယ်။ New York Stock Exchange Dow Jones မှာအမှတ်620ကျော်နဲ့ပိတ်ခဲ့လို့နေ့တက်မှ300ကျော်ဆုံးရှုံးခဲ့ပါတယ်။